မြန်မာစစ်တပ်နဲ့ရခိုင်နဲ့နဲ့ကန် AA တပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပြီးတော့ပုံနှကျွန်းမြို့နယ်ကရဲစခန်းတစ်ခုကို AA ဖွဲ့ကစနေနေ့တုန်းကဝင်တိုက်ခဲ့ပြီးအဲ့ဒီမှာရဲတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ရပါတယ်တိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့စစ်ပီးဒုက္ခသည်တွေဟာလည်းတောင်းကျော်ရှိနေပါတယ်။ဒီအခြေအနေတွေပေါ်ကုလသမဂ္ဂဘက်ကစိုးရင်ပူပန်နေတဲ့အကြောင်းကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရစ်ကနေ့တုန်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်။ And on Myanmar, our humanitarian colleagues are concerned about the situation in Rakhine State with conflict continuing between Myanmar.
မြန်မာအနာဘဏီနဲ့ရခိုင်တပ်မတော်ကြားကတင်းမာမှုတွေဆက်ပြီးတော့ဖြစ်နေတာကြောင့်ရခိုင်ပြည်နယ်ကအခြေအနေတွေပေါ်မှာကျွန်တော်တို့ရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့ဝင်တွေကစိုးရင်ပူပန်နေကြပါတယ်။မြောက်ဦးမြို့နယ်တွင်ပြီးခဲ့တဲ့အပတ်ကပြည်ပကတွေဖြစ်ပွားခဲ့လို့အဲ့ဒီဒေသမှာလူ 3,800 လောက်အိုးမဲ့အိမ်မဲ့ဖြစ်နေပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေတွင်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကလေးကစဖြစ်လာတဲ့ဒီတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရသူပေါင်း6000လောက်ရှိနေပါပြီဒီလူတွေကိုအကူအညီတွေပို့ပြီးတော့ပေးနိုင်ရေးကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအိုချာအဖွဲ့နဲ့တခြားလို့ပေါ်ကိုင်မဲ့အဖွဲ့တွေဟာမြန်မာအစိုးရနဲ့ပြောဆိုဆွေးနွေးနေကြပါတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကရှင်းပြခဲ့တာပါမြန်မာစစ်တပ်နဲ့ရခိုင်တပ်ဖွဲ့အေအေကြတိုက်ပွဲတွေပြင်းထန်နေတော့မဲ့ဆိုပေမဲ့ AA အဖွဲ့နဲ့ညီညာရေးဆွေးနွေးဖို့အမြဲတမ်းလမ်းဖွင့်ထားတယ်လို့တမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေကမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ရခိုင်ပြည်နယ်တွင်းဖြစ်လာနေတဲ့အခြေအနေသစ်တွေကနိုင်ငံအတွက်စိုးရိမ်စရာလည်းဖြစ်လာနေတယ်လို့ဦးစော်ထေကဆိုပါတယ်